covid ကရောဂါကာလမှာမော်တော်ယာဉ်အသုံးပြုမှုတွေနှေးပါလာစက်ရုံအလုပ်ုံတွေပိတ်ထားရတာမို့မိဂိုးထွန်းလုံးရော့နေသွားတာကြောင့်လေလုညဉ့်ညမ်းမှုတွေလည်းရော့ကျလာတယ်လို့သဘောပတ်ဝန်းကျင်စောင့်ကြည့်လေ့လာသူတွေကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာကာယရောဂါစတင်ခဲ့တဲ့ match လာတဲ့မှာရန်ကုန်မြို့ရဲ့လေလုညဉ့်ညမ်းမှုဟာရော့ပါသွားတယ်ဆိုပေမဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါအခန့်ရှိသူတွေအတွက်အန္တရာယ်ရှိတဲ့စိုးရင်စရာလိမ္မော်ရောင်အဆင့်မှာရှိခဲ့တယ်လို့ရန်ကုန်မြို့ American တန်ယုံကထုတ်ပြန်တဲ့အချက်လက်တွေမှာဖော်ပြထားပါတယ်။ American ပတ်ဝန်းကျင်ကာကွယ်ထိန်းသိမ်း Agency EPA ရဲ့ဆိုင်ရင်ဆိုင်ညွန်းနဲ့တိုင်းတာတဲ့တန်ယုံရဲ့ Air Quality Index AQI လေလုအရေအသွေးတိုင်းတာချက်အရမြန်မာနိုင်ငံမှာ COVID ကပ်ရောဂါစဖြစ်တဲ့ March လနဲ့ April လတွေမှာလိမ္မော်ရောင်အဆင့်အထိရှိနေပါတယ်။ကပ်ရောဂါကာလအသွားလာတွေလျော့ပါသွားပြီမဲ့လေလုအရေအသွေးထင်သလောက်တိုးတက်မလာတဲ့အကြောင်းရင်းနဲ့ပတ်သက်လို့သဘောပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့တစ်ခုဖြစ်တဲ့ Nature Advocacy ဦးဆောင်သူကိုငိမ့်စောကိုကတော့အခုလိုသုံးသပ်ပါတယ်။
April လမှာကားတွေစက်ယုံတွေဒီရပ်ထားတဲ့အချိန်မှာတော့မလေလုညဉ့်ညမ်းမှုကတိတိတသာတော့ညော့သွားတယ်။ဒါပေမဲ့ဒီအမိုက်မီရှုတာတခုတည်းနဲ့နေတယ်မယ်။ဒီ AQI အညွန်ကိန်းမှာဆိုလို့ရှိရင်နေမောင်အောင်ဆင့်ကြည့်ရောက်နေအောင်တွေ့တယ်မယ်။အဲဒါကြောင့်တော့တောင်းချထားရုံနဲ့ဒီကားတွေဒီစက်ယုံတွေမရှိုံနဲ့လေလုညဉ့်ညမ်းမှုကကြောက်ဝါးဆိုမယ်။သူရဲ့ NDA မရှိတော့အောင်ကြောက်ဝါးရယ်ဆိုပြီးတော့ကျွန်တော်တို့ဟိုမှန်းလို့မရအောင်ခင်ဗျ။အရင်တိုင်းဆက်ပြီးတော့အရင်နှစ်ကလိုပဲပေါ့နော်။ဆက်ပြီးမီရှုနေအောင်မယ်ဆိုလို့ရှိရင် COVID ပိုပူးဆက်ခံထားရသူဒီအခုဆိုလို့ရှိရင်ရာပေါင်းများစွာထောင်ထဲချီပြီးရှိတာပြီအဲ့လိုတွေအတွက်ကအသက် NDA အောင်ရှိနိုင်တယ်ခင်ဗ
ျမန္တလေးမြို့စိမ့်အောင်စုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ရဲ့တာဝန်ခံဦးမမောင်ဦးကတော့တရွတ်ချောက်တွေအပြင်ပလတ်စတစ်စွန့်ပစ်ပစ္စည်းတွေပါမီးရှို့ဖျက်ဆီးကြတာကကျန်းမာရေးအတွက်မသင့်တော်သလိုဂေဟစနစ်ကိုပျက်စီးစေနိုင်တယ်လို့လည်းသတိပေးပါတယ
်မန္တလေးမှာအမိုက်သိမ်းဧရိယာရဲ့အပြင်မက်မိုက်မသိမ်းနိုင်တဲ့ဧရိယာတွေအပြင်မက်ဟိုမြစ်ကမ်းမတွေတချို့နေရာတွေမှာအခုထက်ထိမိုက်ကိုမီးရှို့ဖျက်ဆီးနေကြတာဒီအများများစွာရှိနေသေးပါပဲအဲ့တော့ကျွန်တော်တို့ဒီအမိုက်ကို waste ကိုအကောင်းမွန်စွာထိန်းချုပ်နိုင်မှသာလင်ဖြစ်မယ်မီးရှို့တဲ့ဖျက်ဆီးတဲ့စနစ်ကတော့ဒါပတ်ဝန်းကျင်ရောပတ်ဝန်းကျင်မှာပတ်ဝန်းကျင်ဆိုတာဒါ ecosystem တစ်ခုလုံးပေါ့နော်လူပါဝင် ecosystem တစ်ခုလုံးကိုတေချာပေါက်တက်ရောက်မှုပြင်းထန်တဲ့တက်ရောက်မှုဖြစ်စီမယ်လို့ကျွန်တော်ထင်ပါတယ
်လေလုညဉ့်ညမ်းမှုတန်ခံရတဲ့ covid ရောဂါတွေအနေနဲ့ယောဂအခြေအနေပုံမူစိုးဝါးစီတယ်လို့တည်ဆုံးမှုနှုန်း800ခန့်နှုန်းလောက်ထိတိုးလာနိုင်တယ်လို့လည်း American ပြည်ထောင်စု Harvard တက္ကသိုလ်ရဲ့ September လတည်းထုတ်ပြန်တဲ့လေ့လာတွေ့ရှိချက်မှာဖော်ပြထားပါတယ်။မိုးလေဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနရဲ့တိုင်းတာချက်တွေအရပြီးခဲ့တဲ့နှစ်တွေမှာလေထုညဉ့်ညမ်းမှုတွေမြင့်တက်ခဲ့တယ်လို့လက်ထောက်ညွန်ကြားမှုဒေါက်တာကျူကျူစိန်ကပြောပြပါပါတယ်။အဲ
2018 data အရဆိုလို့ရှိရင်ကျွန်တော် 2019 မှာအဲ့ဒီမိုးရွာခင်ပေါ့ January December လောက်ကစမယ်December January February မှာဆိုရင်သူကကျွန်တော်တို့ WHO standard ပေါ့နော် daily standard check ကိုမြားနေတာကိုသတ်တွေ့ရတယ်ပေါ့နော်အဲ့ကာလတွေမှာဆိုလို့ရှိရင်ဒါမိုးရင်းမှာတော့ရော့တယ်ဘယ်လိုပြောမလဲဆိုတော့ H1 risk နဲ့ဆိုလို့ရှိရင် unhealthy တခါလေ unhealthy symptom ကိုရောက်သွားတယ်ပေါ့နော်ကျန်းမာရေးအတွက်မကောင်းမသင့်တော်တဲ့အနေအထားမျိုးပေါ့နော
်မြန်မာနိုင်ငံရဲ့ယာတီ3ခုမှာနိုဘာလကနေ match လာထိပွင့်လင်းရသည်ဟာလေထုညဉ့်ညမ်းမှုအဆိုးဆုံးဖြစ်တယ်လို့လည်းကြွမ်းကျင်သူတွေကလေ့လာတွေ့ရှိထားပါတယ်ဒါကြောင့်လဲဒီလိုကာလမျိုးမှာကျန်းမာရေးနဲ့ညီညွတ်တဲ့လေထုအရေးသွေးရရှိနိုင်အောင်ကြိုးပမ်းနေကြောင်းပတ်ဝန်းကျင်အရေးသွေးနဲ့စံချိန်စံညွှန်းဌာနကဒုတိယညွှန်ကြားမှုဒေါက်တာတင်တင်တော်ကပြောပါတယ
်ရှေ့လျှောက်ကတော့စီမံသားရာရေးကော်မတီပေါ့နော် CDC ကလည်းအမိုက်ကိုမီးမရှို့ဖို့ပေါ့နော်အဲ့ဒီယာဒီမှာလည်းပူပင်းချောက်သေးတော့ဒါတွေအရွက်တွေကျွေတယ်နောက်တစ်ခုက agriculture site ပြိုးရေး residue ပေါ့နော် agriculture residue တွေကိုလည်းopen banning ဒီဟိုပါပေါ့မလုတ်ဖို့ပေါ့နော်မီးရှို့ပြီးတော့မှသူက fertilizer တွေလုတ်ပြီးတော့ပြန်ပြီးတော့ဒီလဲရကိုဟိုကလုတ်မလုတ်ဖို့ပေါ့ကျွန်တော်တို့နောက်ပိုင်းနေရသူတို့ကိုလည်း awareness ဒီဟို culture တွေပြောင်းနေရပေါ့နော် air quality ကိုတော့တတ်နိုင်တယ်လို့နိုင်ငံတော်အစင်ပေါ့နော်ဟိုကဆောင်ရွက်နေပါတယ်အခုလက်ရှိကတော့
အမိုက်မီးရှို့တာအပါဝင် covid အလွန်ဆက်မှုစီးပွားရေးရုန်းကန်မှုတွေကြောင်းလာမယ့်ပွင့်လင်းရာဒီမှာအရင်နှစ်တွေလိုပဲလူထုညဉ့်ညမ်းမှုကြုံရမှာကိုတဘောပောင်ဝင်ချင်းထိန်းသိမ်းသူတွေအထူးတလဲစိုးရိမ်နေကြပါတယ်ပြည်သူတွေအနေနဲ့တက်နံတလောက်အမိုက်မီးမရှို့ကြဖို့အပြင်အစိုးရအနေနဲ့လည်းထုတ်ပြန်ထားတဲ့ပောင်ဝင်ချင်းထိန်းသိမ်းရေးလုပ်ငန်းလမ်းညွှန်ချက်တွေကိုအတိအကျကောင်းထည်ဖော်ဖို့လဲပောင်ဝင်ချင်းထိန်းသိမ်းလှုပ်ရှားနေတဲ့စက်ရောင်စုအဖွဲ့ကဥမမောင်ဦးကအကြံပြုပါတယ
်လူထုညဉ့်ညမ်းမှုဟာကျွန်တော်တို့ရှောင်လွဲလို့မရဘူးလူခန္ဓာကိုယ်ပေါ့နော်360လည်းမရဘူးဘလို့မှမရဘူးအဲ့တော့ဒီရပေါ်မှာဟိုသက်ဆိုင်ရာအစိုးရတွေအနေနဲ့တိကျတဲ့လုပ်ငန်းလမ်းညွှန်ချက်တွေအပြင်ငခုတက်မှတ်ထားတဲ့ဟာတွေအသက်ဝင်အောင်လုပ်ဖို့လို့အခုက EMP တွေထုတ်လိုက်တယ် EMP ကစာအုပ်တွေထဲမှာပဲရှိနေလို့မဖြစ်ပါဘူးဒီစံချိန်စံညွှန်းနေတိုင်းလိုက်နာကျင့်သုံးဆောင်ရွက်ကြဖို့အစိုးရအနေနဲ့ monitoring ဘယ်လိုပုံစံလုပ်မလဲအဲ့ဒီ COVID အလွန်ကာလမှာကျွန်တော်တို့ကိုယ့်ရဲ့စီးပွားရေးလုပ်ငန်းတွေ Pumu Azon Tonu Laishin, Pumi Twelame, the Kubekalamale, Plastic Dia, Tonseria, Yamyat Hard, Pubidomia, Pubido Pil, Pollution Chilanime, Air Pollution Nemakauno, General Holistic Wisdom, the Arun Ranchon Wisdom, Poma, Chilanine, Pollution, Air Pollution, Pamu, Painting Yabu, Suyabang Ma, Tijade Lungan Lanjonje. Planning is she bullure, Tiluwe, Pizuru Ninele, Pu Diboma Town designate at two, who won somewhere Pu Lure Lutino Tema. Okay.
Lidun Yamuha, Kabaduan de Somurine, Yoga Viari, Pipoare, Tiga, a giant coup of Pienele, Kwa Jama Yepue, Tabu Shuga, three Petaware. So Kinsa, Tashu Lanjong Sanya, Yoga Ripin, Nalo Yoga, O no Dujo Piata, Sare, Yoga Rine, Nissin, Lubong, Lidanjo. တတမစိခင်တိစုံနေရတာဟာလူညညာမှုနဲ့ဆက်နွယ်နေကြောင်းလဲပြောဆိုထားပါတယ်ခင်ဗျာကျွန်တော်ကစီသူပါ